ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ထဲမှာမြမတက်မတော်ရဲ့စစ်ကြောင်းတစ်ခုကိုဒီနေ့မနက်မှာပဲရခိုင်တက်မတော် AA ကနေဘုံခွဲတိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုမျိုးနှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွေမှာတော့ကျေးရွာဘက်ကလက်နက်ကြီးကြီးတွေကြားရောက်ပြီးတော့ဒေသခံတွေအများအပြားစိုးရိမ်မှုတွေနဲ့တိတ်ဆောင်နေကြရတယ်လို့သိရပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။စီပတိပကဖြစ်ပွားနေစေရခိုင်ပြည်နယ်တွင်ဒီကနေ့မနေ့မှလည်းမြမတမတော်နဲ့ရခိုင်တမတော်အီအီတို့ကြားဘူတီတောင်မြို့နယ်ရေဘုတ်နဲ့ကြောက်တန်းရွာကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရေဘုတ်ကျေးရွာသားတို့ကပြောပါတယ
်ဒီနေ့မနေ့ဆောင်းနိုင်ထိုးကလေးကပေါ့နော်အဲ့ဒီရတိတောင်မြို့နယ်ကြောက်တဲ့ကျေးရွာနာကိုဒီတိတက်ကအင်းရ150လောက်ရှိတဲ့ကျေးကဲရင်တစ်ခုကကျေးရွာနာကိုရောက်တယ်ပေါ့လေနော်အဲ့ဒီချိန်မှာအဲ့ဒီနေကလေးကပြစ်စီတွေတော်ပိုးပေးတဲ့ဖိုက်ဖြစ်တာတစ်စီးကိုဒီလုံးစားတဲ့အပေကပြင်းပြစ်ချိုးတယ်လို့ပြောပါတယ်။အဲ့ဒီကားကိုကျွန်တော်ရေပုံးချောင်းကျေးရောအနေကတော့ဆက်မှာတွေ့တာပေါ့နော်။ဒီတက်ကနေပြီးတော့အဲ့ဒီကားသွားဝိုင်းတာသွားဝိုင်းတဲ့အချိန်မှာအဲမိုင်းကွေတာပေါ့။မိုင်းကွေတော့ဒီကားလုံးတော့ဂျာလိမေလို့ပြောပါတယ
်။ဒီတိုက်ပွဲဖြစ်ပွားပြီးသမတော်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်ရမှာရွာသားတွေကိုလမ်းပြဖြစ်ခေါ်ယူအသုံးပြုခဲ့တယ်လို့တနက်ကြီးတင်တဲ့ပြေကမှုကြောင့်ရေပုံးကျေးရွာသားတွေနေရာကနေသိမ်းရှောင်လေရတယ်လို့တခြားကြောက်တန်းရွာသားတို့ကပြောပါတယ
်။လမ်းပြဖို့ဆိုပြီးတော့၃ရက်ခေါ်တာရှိလို့ဆိုတော့အခုတော့ပြန်ရောက်နေပါလိမ့်မယ်။ဆိုရင်မဟုတ်ဘူးပြောနေပေါ်တယ်မလက်နဲ့ကြည့်ရကြတယ်။ရေပုတ်ရော်ဆိုရင်လက်နဲ့ကြည့်ရေဆန်းနဲ့ကြတယ်။အဲ့ရော်တွေကိုကြော်ပြီးတော့အဲ့လက်နဲ့ကြည့်တဲ့နဲ့ထူတော့လူတွေကကြောက်လန့်ပြီးတော့ဆိုရှင်တဲ့နေရာကိုနည်းနည်းထွက်ပြေးကြတာပေါ့
။ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲချင်းတွေကိုမသိရသေးပေမဲ့ဇန်နဝါရီလ30ရက်နေ့မှာချင်းပြည်နယ်တွင်တိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်တွေကိုတော့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့သွဲဘက်တွင်မှဘူမှုရုပ်ဆိုမင်းတို့က VOA ကိုအခုလိုပြောပါတယ်။
ကျွန်တော်တော့မသိရသေးဘူးခင်ဗျာဒီလိုပြုလို့မရဘူးပါဘူးခင်ဗျာအင်းအဲ့ဖွဲ့နဲ့ကျွန်တော်ထိတွေ့မှုအချိန်ကတော့30ရက်နေ့လောက်မှာတော့ထိတွေ့မှုကြီးပါတယ်အဲ့ဒီပလောက်ပဲချမ်းပါပါပဲနောက်ဖက်ထိခိုက်မှုအချိန်တွေတော့ရှိပါတယ
်2018နိုဝင်ဘာလကုန်ကနေ2019ဒီကနေ့ထိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေဆက်တိုက်စုစုလို့ဖြစ်ပွားနေခဲ့တာပါမြန်မာနိုင်ငံငင်းချမ်းရေးလုပ်ငန်းတွေမှာကြားဝင်ဆောင်ရွက်ပေးနေတဲ့သရုပ်အထူးကုသလမစ္စတာဆွန်ကော်ရှန်းနဲ့ရခိုင်တပ်မတော်အပါအဝင်မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တို့ဟာသရုပ်နိုင်ငံဂူမင်းမြို့မှာပြီးခဲ့တဲ့ဂျာတာပရိနိတ်မှာတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုမှာဆွေးနွေးခဲ့တဲ့အကြောင်းအရာနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြောခွင့်ရခိုင်တုခကအခုလိုပြောပါတယ်
။ဒီကဆင်းရဲတဲ့အကြောင်းအရာတွေကတော့တမစစ်ကတက်ကနေဒီကမှ20ပြည့်ထုတ်ပြန်ချက်ထုတ်ပြီးတဲ့နောက်မှာဒီကမှစစ်ပါရဲ့ဆင်းရဲလုံချမှုအခြေအနေတွေပေါ့အခုတကယ်လို့ဒီလက်ရှိဒီဆမ်းမြောင်းတဲ့ဒီရခိုင်ပြည်ရဲ့အခြေအနေပေါ့လေဒီဆိုအပ်ကြတော့ဒီရင်းချမ်းရေးစစ်ဆင်ရဲ့ပတ်သက်ပြီးတော့စစ်ဆက်ဘယ်လိုဆောင်ရွက်နေလဲဆိုတဲ့ကိစ္စတွေလည်းဆင်းရဲဖြစ်တယ်နောက်တစ်ခုကတော့ဒီကိုကြံ့ရဲ့ရခိုင်ရဲ့ဒီတအားဖေးဒီတပွင့်ချင်းကြီးရဲ့ဒီလက်ရှိအခြေအနေတွေပေါ့လေအဲ့ဒီကိစ္စတွေလည်းဆင်းရဲဖြစ်တယ်ဒီခိုင်ပြည်ထဲမှာဗမာစစ်တပ်ရဲ့ဒီလက်ရှိခိုးပစ်ဆင်တိုက်ခိုက်နေတဲ့အခြေအနေတွေပေါ့နော်အဲ့ဒီဒိဋ္ဌာမှာဒီနောက်ထပ်ပါတွေဖြစ်လာနိုင်တယ်ဆိုတဲ့ဥစ္စာတွေဆင်းနေဖြစ်တာပေါ့အဓိကဒီဆိုအပ်ကြတော့ဒီငြိမ်းချမ်းရေးစစ်ဆင်မှာလည်းဖတ်တဲ့ဒီတော့ဟိုရှေ့ချက်ဘလို့ဆောင်ရွက်နေတယ်ဆိုတဲ့ဒိဋ္ဌာကိုပဲအဓိကထားပြီးရရှိနေပါတယ
်တရုတ်သူကုစလင်နဲ့ရခိုင်တပ်မတော် AA တမ်းဘလောင်ဖွဲ့ TNL ကိုကံဖွဲ့ MNDAA ဖွဲ့သုံးဖွဲ့ကကုစလင်တွေကတွားရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့မှာကချင်လွတ်လပ်ရေးဖွဲ့ KIO နဲ့တရုတ်နိုင်ငံသူကုစလဲတို့ကချင်ပြည်နယ်မန်ဂျာယာမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဇင်ဘာ21ရက်နေ့ကတပ်မတော်ကနေပြည်ခတ်တိုက်ခိုက်မှုရပ်စည်ရေးနဲ့သာဝရငြိမ်းချမ်းရေးအတွက်ထုတ်ပြန်ချက်မှာတော့လက်ရှိစစ်မဲ့ဖြစ်ပွားနေတဲ့မြောက်ပိုင်းတိုင်းအရှေ့မြောက်တိုင်းအရှေ့ပိုင်းတိုင်းအရှေ့လယ်ပိုင်းတိုင်းတတိကန်တိုင်းစတဲ့စစ်တိုင်းကြီး၅ခုမှာစစ်ရေးဆိုင်ရာလှုပ်ရှားမှုတွေကိုရပ်ဆိုင်ထားမယ်လို့ကြေညာထားပေမဲ့လည်းရခိုင်ပြည်နယ်ဘက်ကတော့မပါရှိပါဘူး။ဇန်နဝါရီလ4ရက်နေ့ကဗုဒ္ဓတော်မောင်သောနယ်စပ်မှာရှိတဲ့နေကြားဆောင်ရေကင်းစခန်း၄ခုကိုရခိုင်တပ်မတော် AA ကနေဝင်ရောက်ပတ်ခတ်ပြီးနောက်ပိုင်းမြန်မာစစ်ရကနေ AA ကိုချိန်မုံသွားဖို့ညွှန်ကြားချက်ပေးထားတယ်လို့ဒေသတွင်းတိုက်ပွဲတွေလည်းဆက်စပ်ဖြစ်ပွားလာနေခဲ့ပါတယ်ခင်ဗျာ။